မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တည်ဆုံသွားပြီလို့နိုင်ငံကကြက်တဲတွေကိုစောင့်ကြည့်လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူလူထိခိုက်ရတဲ့ပြည်ပခါတွေအစီအမြင့်လာပြီးလူမျိုးစုလက်နက်ကိုင်အဖွဲ့အများပြားပါဝင်တဲ့ဆယ်စုနှစ်တခုကြာငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်သွားပြီလို့ ICG ကထောက်ပြထားပါတယ်ဒါကြောင့်နိုင်ငံကကလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနေတာကနေတနက်ကန်ပြိပခဖြစ်နေတဲ့ဒေတာတွေကလူလူကိုကူညီထောက်ပံ့ရေးလုပ်ငန်းပဲ့အာရုံပြောင်းသင့်တယ်လို့ဒီကနေ့ထုတ် ICG ရဲ့အစင်ခံစာတည်တစ်ခုမှာတိုက်တွန်းထားပါတယ်။ဒါအပြင်အပြစ်ခတ်ရက်စရေးသဘောတူညီချက်အသစ်တွေယူဖို့လူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးတာမျိုးနိုင်ငံကအနေနဲ့ရှောင်သင့်တယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တခြားအတိုက်ခံအဖွဲ့တွေကလူတွေနဲ့ထိတွေ့ဆက်ဆံသင့်တယ်။လူသားစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့နိုင်ငံတွင်အရာဖက်လူမှုအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်သင့်တယ်လို့ ICG ကအကြံပေးတိုက်တွန်းထားပါတယ်။စစ်တပ်ဟာအခုဆိုရင်ရန်ဘက်အစ်စ်တွေတောင်မကအာသစ်လောင်ရန်ဘက်ဟောင်းတွေနဲ့ပါရင်ဆိုင်နေရပြီးတော့အဲ့ဒီအဖွဲ့တွေကတချို့ပါဆိုရင်စစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်ထူထောင်ရေးဆိုတဲ့ဘုံကြီးမှန်းချက်အောက်မှာစပြီးညှို့လာနေကြပြီလို့ ICG ကသုံးသပ်ထားပါတယ်။ဒါကြောင့်အတိုက်အခံတွေဘက်မှာရည်တည်တာမျိုးမလုပ်ဖို့လူမျိုးစုနဲ့နိုင်ငံအဖွဲ့တွေကိုစစ်ကောင်စီကသွေးဆောင်စီးအောင်လာလိမ့်မယ်လို့လည်း ICG ကခန့်မှန်းထားပါတယ်စစ်ကောင်စီဘက်ကပဲဖြစ်ဖြစ်အတိုက်အခံတွေဘက်ကပဲဖြစ်ဖြစ်တိတ်မကြခင်မှာအောင်မြင်မှုရမယ့်ပုံမရှိသေးတာကြောင့်ပြည်ပခပူပြီးတော့မြင်မာလာတာကနေတိတာထင်ရှားတဲ့လူသားပြည်ဒုက္ခအကျိုးဆက်တွေရှိလာလိမ့်မယ်လို့ ICG အစီအစဉ်ကစားမှာသုံးသပ်ရေးသားထားပါတယ်